ကချင်ပြည်နယ်အတွင်းမြမတက်မတော်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့အကြားဖြစ်ပွားနေတဲ့တိုက်ပွဲအတွင်းနှစ်လနီးပါးပိတ်မိနေတဲ့တနိုင်းမြို့နယ်အောင်လော့ကျေးရွာသားတချို့ဟာတနိုင်းမြို့ဘာသာရေးအသင်းတော်ကိုတင်းရှောင်ရောက်ရှိလာပါတယ်။ကချင်ပြည်နယ်အတွင်းစစ်ပေးရှောင်ရွာသားတွေဟာစားတောက်နေထိုင်ရေးမှာအခက်အခဲတွေနဲ့လည်းရင်ဆိုင်နေရပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်တနိုင်းမြို့နယ်တွင်တိုက်ပွဲကြောင့်တောတောင်ထဲမှာပိတ်မိနေတဲ့အောင်လော့ကျေးရွာသား60ကျော်ဟာမလေးကညနေပိုင်းမှာတနိုင်းမြို့ရိုမန်ကက်သလစ်အာစီခရိယံဘုရားကျောင်းကိုရောက်ရှိလာတယ်လို့တနိုင်းမြို့ခရိယံဂိုင်းပေါင်းစုစစ်ဘေးရှောင်ကူညီဆောက်ရှောက်ရေးကော်မတီဝင်ဦးနော်တောင်ကပြောပါတယ်
လူက60နဲ့4ရောက်တော့တနင်္လာနေ့ကနေရောက်လာဒီအပြည့်ကြီးရေရောသူတွေမျိုးစုကအားလုံးတော့60နဲ့4ရောက်ရှိတယ်သူကတော့ဟိုတော့မှလည်းသူချင်းပြတ်ပြီးဆိုမှသူတွေလည်းသူတွေကတူတူလို့ပြောတာသူကပြီးတော့အခုစောကဝန်ကြီးကြီးကလမ်းကြီးချောင်းနေတယ်အဲ့ဒီဆိုင်ကသူရောက်ကြတယ်သူကဒေးပြီးသွားတယ်သူကစောလမ်းကနေကျန်လာရတယ်ဆိုတော့သူကလူတွေသူမျိုးအသားတော့အားလုံးမျိုးစုလုံးညောတာသူချင်းတွေသူကလည်းသူရတာဟုတ်တယ်
အောင်လော့ရွာသားစစ်ဆောင်တွေဟာပြီးခဲ့တဲ့ဧပြီလအတွင်းကတမတော်နဲ့ KIU တို့ကြားတိုက်ပွဲကြောင့်နေရက်ကနေတိမ်းရှောင်နေရပြီးတောတောင်ထဲမှာပိတ်မိနေခဲ့တာပါဒီတိုက်ပွဲတွင်စစ်ဆောင်ရွာသား2000ကျော်ဟာစစ်ပေးလို့ရကိုတိမ်းရှောင်ဖို့တမတော်ဘက်ကနေပိတ်ပင်ထားတာကြောင့်တောတောင်ထဲမှာနှစ်လနီးပါးကြာမြင့်စွာနေထိုင်လာခဲ့ရတာပါမေလာစောပိုင်းလုံးကတောထဲမှာပိတ်မိနေတဲ့သူတို့ချို့ကိုအစိုးရဌာနဆိုင်ရာနဲ့ဘာသာရေးဖွဲ့စည်းတွေလူငယ်ဖွဲ့တွေကနေသွားရောက်ကယ်ဆုတ်နိုင်ခဲ့ပြီးဒီကျင်းနာမျိုးမှာရှိတဲ့ယာယီစစ်ပေးဆောင်စခန်းနဲ့တနင်္မြို့ပေါ်ယာယီစစ်ပေးဆောင်စခန်းတွေမှာခိုးလုံနေကြရပါတယ်။လက်ရှိတောတောင်ထဲမှာရွာသားဥယျာဉ်300ကျော်တောင်တင်နေစေလို့ဥနော်ကောင်ကပြောပါတယ်။တနင်္မြို့ခရိယံပါရာရေးတင်းတော်မှာစစ်ချောင်းဥယျာဉ်1300ဝန်းကျင်ရှိနေတဲ့အတွက်သူတို့ရဲ့စားတောက်နေထိုင်ရေးအခြေအနေကိုတော့ဥနော်ကောင်ကအခုလိုဆက်ပြောပါတယ်
။ဟိုအားလုံးတော့1300ဝန်းကျင်ရှိနေတဲ့အနေနဲ့သူတို့ IGP စပီမတ်မရှိသေးတော့သူတို့ကအဆောက်အဦကိုစမ်းမဆက်ကန်ခွင့်ရှိတော့ဒီလိုအားလုံးကြောင့်ဆောက်ထားတဲ့မြန်မာပြည်ကအားလုံးကိုစီးဆင်းတော့သူတို့ဒီဆိုင်ရေးကိစ္စမှာဒီလိုရှိသေးရောဆက်ဆဲရှိနေတာပြရတာဒါပါတော့တော့ NGO ဖွဲ့စည်းတွေကအခြေခံအကြောင်းအတွက်လာပြီးမိမိပါပါထောက်ပံ့ပေးတာလည်းရှိတယ
်အလားတူအင်ဂျာယာမြို့နယ်နဲ့ချီဝဲမြို့နယ်တွေမှာတောက်တော်နဲ့ CIO တိုက်ပွဲတွေကြောင့်ရွာသားထောင်ကျော်ဟာပြည်ကျဉ်းနယ်မြို့နယ်တံဖဲကျေးရွာကက်သလစ်ဘုရားကျောင်းမှာစစ်ပြီးတိမ်းရှောင်နေရပါတယ်တံဖဲစစ်ဆောင်စခန်းချင်းတွေကတော့တံဖဲကက်သလစ်ကျောင်းတိုက်ခါတော်ရစီရတော့ဥဆော့အောင်ကအခုလိုပြောပါတယ်
ကတော့တော့ညောင်ကျွန်တော်ကြည့်နေရွာပေါင်းက necessary ကျော်တော့တင်ပါကြည့်ရမယ်ဒီအင်ဂျာယာမျိုးလည်းအောက်လက်ဆောင်ပါဘူးဒီမယ်ဝါလောင်မလီမယ်ဝါလောင်ကလည်းမိခနဲ့မိခစားရတယ်ဒီမျိုးစပြီးတော့သကလုံးပေါင်းချက်ကားနေပါမယ်ဒီရှေ့တော့များဒီစားရအောင်မယ်ဆိုတော့ဒီစားရစာပြင်ဖို့တောင်းဆောင်ခက်ခဲရှိတယ်ဒီမျိုးရွာလည်းဆိုတော့
ဧပြီလကွန်ပိုင်းအင်ဂျာယာမြို့နယ်တွင်မှာတိုက်ပွဲကျင်းပစွာဖြစ်ပွားခဲ့လို့ဒေသခံများပြားတံဖဲကျေးရွာကက်သလစ်ဘုရားကျောင်းမှာစစ်ပေးတိမ်းရှောင်လာခဲ့ကြတာပါ။အဲ့ဒီစစ်ရှောင်တွေထဲမှာကျောင်းနေရွယ်ကလေး900ကျော်ပါရှိနေတဲ့အတွက်ကလေးတွေပညာသင်ကြားရေးမှာခက်ခဲနေတယ်လို့သူကဆိုပါတယ်။လက်ရှိအင်ဂျာယာမြို့နယ်ထဲမှာအင်ကိုင်းကောင်ရွာအင်လောက်ကျန်ရွာကစစ်ရှောင်ရွာသား600ကျော်ရှိနေပြီ။သူတို့ရဲ့လက်ရှိအခြေအနေကိုတော့ကရင်နှစ်ရှင်းအသင်းတော်ထွေထွေသွင်းမှုဒေါက်တာခလန်ဆန်စွန်ကအခုလိုပြောပါတယ်။
အမက400ကျော်ရှိတယ်အလုံးကြိုင်ရတာပဲသူတို့ကဒီလိုပိတ်မိနေတာလို့ပြောတာတဲ့ဟောလေတစ်ခေါက်ကျွန်တော်တို့အလုံးသွားတော့ကသူတို့ကမလိုက်လာဘူးစေလေကလည်းလည်းကောင်းမလို့လို့ဖြစ်ခဲ့တာပေါ့နိုင်ငံရေးပါတီတွေကလည်းသူတို့ရဲ့မဲဆန္ဒနဲ့ဆိုတော့လူအပ်တာတွေပတ်မှုပြီးမယ်ဆိုရင်မှအဲ့လိုနေခဲ့တဲ့ဖွဲ့ဖြစ်တယ်ခုနောက်ပိုင်းတော့တိုက်ပွဲရတဲ့ပြန်ရှိလာတယ်ဆိုတော့သူတို့ကပြန်ထွက်လာခြင်းလေ
အင်ဂျာယာမျိုးစစ်ဆောင်တွေကိုသုတ်တော်ကိုယ်စားလှယ်တွေညကျင်းနာခရာဆွေတွေအုပ်ချုပ်ယူမှုအဖွဲ့တွေကချင်ပြည်နယ်လူမှုကယ်ဆယ်ရေးနယ်ပြည်နယ်နေရခြားသာယူဦးစီးဌာနကျက်ရှင်ဒီအဖွဲ့တို့တွားရောက်ဖွဲ့ဆောင်ခဲ့ပြီးဆန္ဒပြေစာကူညီတွေပေးဆောင်ခဲ့ပါတယ်။ဧပြီလအတွင်းမှာကချင်ပြည်နယ်ဖားကတနိုင်းကမိုင်းမူကောင်အင်ဂျာယာမျိုးနယ်က KIA ခြေပြုနေရာတွေဖြစ်တဲ့မန်ဝဲဒေသအောင်လော့ဒေသကစုပ်ဒေသနဲ့အင်ဂျာယာဒေသတွေမှာတပ်မတော်ကနေနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့လို့ပိုက်ကွဲတွေဖြစ်ပွားခဲ့ပြီးပိုက်ကွဲတွင်ဒေသခံပြည်သူ9000နီးပါးထွက်ပြေးသိမ်းရှောင်နေရပါတယ်။စစ်ဆောင်ရွာသားတွေအနေနဲ့ KIA နဲ့ဆက်သွယ်မရှိတဲ့လူတွေနေရာရင်းကိုပြန်လည်ကြောင်းတမတော်ကနေပြီးခဲ့တဲ့လကကြေညာထားပြီးမဲ့လဲတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကြောင့်နေရာရင်းကိုမပြန်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
ကိုနိုင်ကွင်းမှာရှင်